ကိုဗစ် -19 ကပ်ရောဂါနဲ့ပတ်သက်ပြီးလွဲမှားတဲ့သတင်းအချက်အလက်တွေဖော်ပြထားတာကြောင့်ဗင်နီဇွဲလားသမ္မတနီကိုလက်စ်မာဒူရဲ့ Facebook စာမျက်နှာကိုရက်30ရာရီပိတ်ထားတယ်လို့ Facebook ပြောခွင့်ရကပြောပါတယ်။ဆေးဘက်ဝင်အပင်တစ်မျိုးဖြစ်တဲ့စမုံဖြူနဲ့ပေါ်ဆက်ထားတဲ့ Cover TV ရဖြော်ရည်ကိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုအတွက်တောက်သုံးနိုင်ကြောင်းပြောထားတဲ့ဗီဒီယိုတစ်ခုကိုသမ္မတမာဒူရိုရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့တာပါ။ဆေးပညာအရခိုင်လုံတဲ့သက်သေအထောက်အထားမပြနိုင်ပေအခုလို Facebook စာမျက်နှာမှာတင်ခဲ့တဲ့အတွက်သမ္မတမာဒူရိုရဲ့ Facebook ကိုပိတ်ထားတာဖြစ်တယ်လို့ Facebook ပြောခွင့်ရက Writer သတင်းကိုပြောပါတယ်။ဒီဖြော်ရည်ကဘေးထွက်ဆိုးကျိုးတစုံတရာမရှိပဲကိုရိုနာဗိုင်းရပ်စ်ကိုပျောက်ကင်းစေတဲ့အံပွဲဆေးဖြစ်တယ်လို့သမ္မတမာဒူရိုကဖော်ပြခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကိုကုသပြောက်ကင်းတဲ့ဆေးမရှိသေးကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောထားတဲ့အတိုင်း Facebook ကုမ္ပဏီအနေနဲ့ WHO ရဲ့လမ်းညွှန်ချက်တွေအတိုင်းလိုက်နာနေတာဖြစ်တယ်လို့ပြောခွင့်ရက Writer ကိုပြောပါရယ်။သမရမာဒူရိုက Facebook မူဝါဒတွေကိုအကြင်ကြင်ချိုးဖောက်ခဲ့တာဖြစ်လို့သူ့ရဲ့စာမျက်နှာကိုရက်30ထိန်းချုပ်ထားမယ်လို့ကုမ္ပဏီပြောခွင့်ရကပြောပါရယ်။တကဘာလုံးအတိုင်းအတာနဲ့အခုထိ COVID-19 ကူးစက်သူ126သန်းကျော်ရှိပါရယ်။အမေရိကန်နိုင်ငံကကူးစက်သူ 30.2 သန်းနဲ့ကူးစက်မှုတော့အများဆုံးဖြစ်ပြီးဘရာဇီးလ်က 12.5 သန်းနဲ့အိန္ဒိယကကူးစက်သူ 12 သန်းရှိတယ်လို့ Johns Hopkins တက္ကသိုလ်စီးရင်တွေမှာဖော်ပြထားပါတယ်ရှင်။